မြန်မာနိုင်ငံမှာလူပေါင်း3000ကျော်တည်ဆုံးခဲ့ရတဲ့နာဂစ်ဖုန်တိုင်းတံကိုလွန်ခဲ့တဲ့17နှစ်2008ခုနေလ2ရက်နေ့မှာဆန်ခဲ့ရတာဖြစ်ပြီးဒီနှစ်နေလ2ရက်နေ့မှာတော့အိန္ဒိယနိုင်ငံကအရှိတ်ကံယူတံကိုပြန်အဆင့်၄ရှိတဲ့ဆန်ဒီမုန်တိုင်းကဥတီလာနေတာနဲ့ကြုံရပါတယ်။လူအများအပြားတည်ဆုံးရလေရှိတဲ့မုန်တိုင်းတံခံရလေရှိတဲ့အိန္ဒိယမှာဘာတွေကြိုတင်ပြင်ဆင်နေလဲဆိုတော့ကိုကြည့်ရအောင်နော်။အိန္ဒိယသမုဒ္ဒရာတွေကဆိုက်ကလုန်းရာသီဟာအတ္လန္တိတ်သမုဒ္ဒရာတွေကဟာရီကိန်းမုန်တိုင်းရာသီလိုဘယ်ချိန်မှစပြီးဘယ်ချိန်မှဆုံးမယ်ဆိုတာတိတိကျကျသတ်မှတ်တာမရှိပါဘူး။ဒါပေမဲ့ဧပြီလကနေဇွန်လအစောပိုင်းကာလနဲ့အောက်တိုဘာကနေနိုဝင်ဘာကာလဒီကာလနှစ်ခုမှာအဓိကတိုက်ခတ်လေးရှိတာပါ။အခုဝင်နေတဲ့မုန်တိုင်းဖန်နီကတော့2019မုန်တိုင်းရာသီမှာပထမဆုံးရောက်လာတာဖြစ်ပါတယ်။ဖန်နီဆိုတာကဘင်္ဂလားဒေ့ရှ်ဘောဟာရာဖြစ်ပြီးမွေပပြင်းလို့အဓိပ္ပာယ်ရပါတယ်။ဒီမုန်တိုင်းဟာအိန္ဒိယအရှေ့ပိုင်းအော်ဒစ္စာပြည်နယ်စီကိုတဖြည်းဖြည်းဥတီသွားနေတာဖြစ်ပြီးသူဖြတ်တန်းသွားမဲ့လမ်းကြောင်းတစ်လျှောက်မှာနေထိုင်သူပေါင်းကတန်း100ကျော်ရှိပါတယ်။မေလ2ရက်မနေ့အစောပိုင်းမှာမုန်တိုင်းဟာဘင်္ဂလားပင်လယ်အော်ထဲမှာတနအီမိုင်155မိုင်နှုန်းတိုက်ခတ်နေပြီးတခါတလေတနအီကိုမိုင်190လောက်ထိပြင်းထန်ရှိနေပါတယ်။မုန်တိုင်းဖန်နီဟာမမျှော်လင့်ပဲရပိုင်းတွင်တည်တည်သာသာအားပြင်းလာတဲ့အတွက်အိန္ဒိယအာဏာပိုင်တွေဟာအထူးပြင်းထန်တဲ့ cyclone မုန်တိုင်းဖြစ်တဲ့ချက်ချင်းပြောင်းလဲတက်မှတ်လိုက်ပြီးအရှိတ်ကံရံဒေသတလွှားမြေနဲ့ရနေရာတွေမှာနေထိုင်သူတိတိတမနှစ်ပန်းကျော်ကိုဘေးလွရာရွှေ့ပြောင်းပေးခဲ့တာပါ။အိန္ဒိယအရှိတ်ပိုင်းကပြည်နယ်တစ်ခုဖြစ်တဲ့ Andhra Pradesh ပြည်နယ်ကဒေသခံလွှတ်တော်မှ Vandalam အရှုတ်ကမုန်တိုင်းပြေးရှောင်နိုင်ဖို့ဘယ်လိုစီစဉ်နေလဲဆိုတော့အခုလိုပြောပါတယ
် The now we are first trying to evacuate the pregnant women and the lactating mothers and particularly the old people and people in thatched houses because they are more prone to
danger so we are just trying to listen to the human casualties ကကိုဝင်ဆောင်နဲ့နှုတ်တိုက်နေတဲ့မိခင်တွေတကြီးရွယ်တွေတဲနေနေရတဲ့လူတွေပါသူတို့ကထိခိုက်လွယ်ပါတယ်လူသေးပျောက်နေနေတဲ့များနေအောင်စူးစမ်းနေပါတယ်သူတို့ကိုနောက်ခိုးစရာစခန်းပို့ပြီးတော့ဆောင်လျှောက်ပေးနိုင်ဖို့စီစဉ်နေတာပါအဲ့ဒီမှာသူတို့လိုအပ်တာတွေအကုန်စီစဉ်ပေးနိုင်ဖို့လုပ်နေပါလေ
။ Andhra Pradesh ပြည်နယ်ကတာဝန်ရှိသူတွေအခုလိုလှုပ်ဆောင်နေတဲ့အပြင်မုန်တိုင်းကြောက်လာရင်ခေစေကူညီအတွက်သက်ဆိုင်ရာဌာနအလုံးကိုတက်လှမ်းထားတယ်လို့ပြည်နယ်သဘာဝဘေးဒဏ်ရောဂါရေးဆိုင်ရာအတွင်းမှူးဗီရာပရာဆတ်ကပြောပါတယ
် We are preparing for the cyclone. Rescue teams we are getting it ready. SDRF fire services.Then we are also getting
cyclone monitoring ကျွန်တော်တို့ပြင်ဆင်နေကြပါတယ်။ကယ်ဆယ်ရေးအဖွဲ့တွေကိုအသစ်လုပ်ထားသလိုမိသားသမားတွေ၊ကန်ဆောင်တပ်တွေ၊ရေတပ်နဲ့စစ်တပ်ပါမကြမ်းအားလုံးကိုတက်လှမ်းထားပါတယ
်။အိန္ဒိယအရှေ့ပိုင်းကနောက်ပြည်နယ်တစ်ခုဖြစ်တဲ့အော်ဒစ္စာပြည်နယ်နဲ့အနောက်ဘင်္ဂလားပြည်နယ်တွေမှာမိုးသီးထန်ပြီးပင်လယ်ပြင်အခြေအနေအန္တရာယ်ကြီးတဲ့အတွက်အနည်းအောင်အမြင့်ဆုံးအဆင့်သတိပေးချက်တွေထုတ်ပြန်ထားသလိုအိန္ဒိယအရှေ့ပိုင်းကစိတ်ကမ်းတွေမှာရှိတဲ့လေတွေဖယ်ရှားဖို့လည်းအမိန့်ထုတ်ထားပါတယ်။ဒါအပြင်ဒေသရင်းလေကြောင်းခီးစဉ်တချို့ကိုလည်းအိန္ဒိယလေကြောင်းဆိုင်ရာဝန်ကြီးဌာနကဖြတ်သိမ်းထားတာပါမုန်တိုင်းကဘင်္ဂလားပင်လယ်အော်ထဲမှာတိုက်ခတ်နေပြီးဟိန္ဒူရဲ့ဘာသာရေးအထွတ်မြတ်ထားရာဂျာဂန်နတ်ဘုရားကျောင်းနဲ့ယူနက်စကိုရဲ့ကမ္ဘာရှင်းအောင်မွေနဲ့အစင်းဝင်73ရာစုကကိုနာရက်ဘုရားကျောင်းနဲ့ရှိတဲ့ပူရီကန်ယူရန်မြို့နဲ့မိုင်300နီးပါးအကွာကိုရောက်နေတာမို့အဲ့ဒီနေရာမှာရောက်နေတဲ့ဘုရားဘူးနဲ့ခီးသွားတွေကိုအစိုးရကဘေးလွတ်ရာပို့ပေးနေပါတယ်မုန်တိုင်းအန္တရာယ်အတွက်ကြိုတင်ပြင်ဆင်တဲ့နေရာမှာအိန္ဒိယအစိုးရကကယ်ဆယ်ရေးစခန်းအများပြားကိုပါတိစောက်ခဲ့တာပါ။အော်ဒစ္စာပြည်နယ်ကကယ်ဆယ်ကူညီကော်မရှင်နာမင်းကြီးဘိရှ်နုပူရာစတိကမုန်တိုင်းတံတက်လာရင်ဘေးလွရာရွှေ့ပြောင်းကိုလှုပ်ဆောင်တဲ့အဆင့်အလုံးကိုအပြင်းထန်ဆုံးကြိုးစားဆောင်ရွက်နေတယ်လို့ပြောပါတယ
်။ We have issued alerts to the collectors and we have been preparing plans for last few days and we'll ensure that all the people who are vulnerable
ဘုရားတောင်းစီသူတွေစီတိပေးချက်တွေပို့ထားပါတယ်။ကဲဆဲကူညီအစီအစဉ်တွေကိုအရင်ရက်ပြည်တဲ့ကပြင်ဆင်ခဲ့တာပါ။ထိခိုက်လွယ်သူတွေကိုခွဲထုတ်ပြီးသူတို့အားလုံးကိုဆောင်ရွက်ပေးမဲ့ Cyclone Center စီပို့ဖို့စီစဉ်ထားပါတယ်။အားလုံးစီရဲ့အတိုင်းပါပဲ။ကျွန်တော်အော်ဒစ်ရှာပြည်နယ်ထဲမှာ Cyclone Morain တိုက်ခိုက်ရင်နားခိုးဖို့အခြေခံအဆောက်အဦတွေအများကြီးစောင့်ထားပါတယ်။ပြောရရင် Cyclone Center ပေါင်း900နီးပါးစောင့်ထားတာဖြစ်ပါတယ်။
အိန္ဒိယအရှေ့ပိုင်းဒေသတွေမှာလူအသေးပြောက်များတဲ့မုန်တိုင်းတံခံရလေရှိပြီးအော်ဒစ္စာပြည်နယ်မှာ1999ကဝင်ရောက်ခဲ့တဲ့မုန်တိုင်းကြောင့်တေဆုံးရသူ1000ကျော်ရှိခဲ့တာပါ။နောက်၄နှစ်ကြာမှာတော့ပြင်းထန်တဲ့ cyclone Felin ဝင်ရောက်ခဲ့ပေမဲ့အသေးပြောက်နှုန်းကျဆင်းခဲ့တာတွေ့ရပါတယ်။အဓိကကတော့မိုးလေဝသခန့်မှန်းချက်တွေပိုတိကျလာပြီးမုန်တိုင်းမကြခင်မှာပဲလ လူပေါင်း 1.3 တန်းကိုဘေးလွယာပြောင်းရွှေ့ပေးနိုင်ခဲ့တဲ့အတွက်တည်ဆုံးသူကအနေကျင်တာရှိပြီးထောင်နဲ့ချီပြီးတည်ဆုံးတဲ့ဘေးကကင်းဝေးခဲ့ရတာပါမြန်မာနိုင်ငံမှာနာဂစ်မုန်တိုင်းတန်ခံရတာ17နှစ်ရှိပါပြီလူပေါင်း 3,000 ကျော်တည်ဆုံးခဲ့ပြီးဒဏ်ရာရသူ 2,000 ကျော်တို့လိုအိမ်ရန်ပျက်စီးမှု 9,000 ခွဲလောက်နဲ့အိမ်မွေးတရိတ်ဆန်ကျွမ်းသောတည်ဆုံးမှုက 3,000 ခွဲလောက်ရှိပါတယ်ပျက်စီးမှုပမာဏကနိုင်ငံပိုင်းနဲ့ပုဂ္ဂလိကနှစ်ခုပေါင်းအတွက်သံပေါင်းတသန်းလောက်ရှိပြီးမြမသမိုင်းမှာပျက်စီးမှုအကြီးမားဆုံးပါဒီလိုမုံတိုင်းအငြင်းနှစ်ဖက်ကျရောက်လာမယ်ဆိုရင်အေရီမျိုးဝကျုံမဒေတာဟာအခုထိအဆင့်သက်မဖြစ်သေးတာလည်းတွေ့နေရပါတယ်သဘာဝအရမျိုးဝကျုံမဒေတာဟာမြင်းနိုင်ဒေတာဖြစ်နေတာမြစ်လက်တက်များတာနဲ့ပင်လယ်ရေအတက်ကြများပြီးရေတိမ်လာကြောင့်ပင်ကိုယ်ကအကာအကွယ်မှုအားနည်းနေတယ်လို့အခုထိလည်းလမ်းပန်းဆက်သွေးမကောင်းသေးတာနဲ့အန္တရာယ်ကျနိုင်ခြေပြအမြေပုံကောင်းကောင်းလည်းမရှိသေးပါဘူးဒါပြင်တဘာဝအကာအကွယ်ဖြစ်တဲ့ဒီရီရောတွေပြုံးနေတာပါလမှုပင်လို့ဒီရီရောပင်တွေကိုစီမံချက်ချဆက်ရမှာဖြစ်တယ်လို့ဒီရီရောတွေမခုတ်ရဘူးဆိုရင်အသည့်တွေပြန့်ပွားအောင်လည်းလုပ်ဖို့လိုပါလေအရေးကြီးဆုံးကအစိုးရရဲ့စနစ်ကျတဲ့စီမံခန့်ခွဲမှုတွေနဲ့အတူဒေသခံတွေအတွက်မုံတိုင်းအန်ဒီအသည့်ပညာပေးမှုတွေလိုနေတဲ့အတွက်လာဂစ်မုံတိုင်းတံကိုကောင်းကောင်းကြီးခံခဲ့ရတဲ့အေရီမျိုးပေါ်ကျွန်းပေါ်ဒေသဟာစိတ်မချရသေးဘူးဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံတော့အောင်ပါ